ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုရွေးကောက်ပွဲကော်မရှင်စီကအလွယ်တကူမရနိုင်လို့မြန်မာပြည်တွင်းကပုဂ္ဂလိကသတင်းမီဒီယာတွေစိတ်ပြတ်နေကြရပါတယ်။မီဒီယာတွေတင်တာမကနိုင်ငံရေးပါတီတွေကလည်းကော်မရှင်နဲ့ဆက်ဆံတဲ့နေရာမှာချောမွေ့တွက်လက်မှုမရှိဘူးလို့ညင်းညူနေကြပါတယ်။ဘာကြောင့်ရွေးကောက်ပွဲကော်မရှင်ကဆက်ဆံရခက်နေရတယ်လဲဆိုတာကိုကိုကျော်အောင်လွင်ကပဲရှင်းပြပေးပါအောင်ရှင်
။ရွေးကောက်ပွဲကျင်းပဖို့အချိန်နီးကပ်လာတာနဲ့အမျှရွေးကောက်ပွဲဆိုင်ရာသတင်းချက်လက်တွေကလည်းပို့ပြီးတော့ရေးကြီးလာနေပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကနေပြီးတော့သတင်းချက်လက်တွေကိုကြေကြေပြန့်ပြန့်နဲ့အလွယ်တကူထုတ်ဝေဖြန့်ချီတာတွေမရှိသလိုသတင်းမီဒီယာတွေကပြည့်ပြည့်စုံစုံသိချင်လို့စုံစမ်းကြတဲ့အခါမှာလည်းပြန်ပြီးတော့ရှင်းပြတာတွေမရှိလို့မြန်မာပြည်တွင်းကပုဂ္ဂလိကသတင်းမီဒီယာတွေရွေးကောက်ပွဲကော်မရှင်ကိုစိတ်ပြက်နေကြပါတယ်။ရန်ကုန်ခြေစိုက် 11 သတင်းဂျာနယ်ကလည်းရွေးကောက်ပွဲဆိုင်ရာသတင်းချက်လက်တွေကိုထုတ်ပြန်ပေးဖို့နေပြည်တော်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးစီကိုဒီကနေ့ပဲအကြောင်းကြားစာပေးပို့လိုက်တဲ့အကြောင်း 11 ဂျာနယ်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲကော်မရှင်နဲ့သတင်းကိစ္စဆက်ဆံရတာအလုံးမဖြစ်တဲ့အကြောင်းရန်ကုန်ခြေစိုက်ဂျာနယ်သတင်းသမားတဦးကရှင်းပြပါတယ
်။ပါတီတွေမှတ်ပုံတင်လဲဘယ်သူတွေရောက်နေပြီဆိုတော့ကျွန်တော်တို့ကအဲ့ဒါလှမ်းကွန်ဖာလုပ်တဲ့အခါမှာသူတို့ကဆက်လူကြီးရဲ့ပြောခွင့်ရမှာပဲသူတို့ကဒါထုတ်ပြန်ပေးလို့ရမယ်ဆိုတဲ့အနေအထားမျိုးပဲ။နောက်ပြီးရတဲ့အခါကျွန်တော်တို့ဒီဘက်လေမြို့နယ်ကော်မရှင်တွေပါဖွဲ့တဲ့အစင်ကြောင်းလေအဲ့ဒီမြို့နယ်တို့တိုင်းတို့ချိန်ပြီးမေးကြည့်တဲ့အခါမှာသူတို့ကခုနလိုပေါ့အပေါ်ကနေပြီးတော့မီဒီယာကိုဒီလိုမျိုးပြောရမယ်ဆိုရင်ညှဉ်းပန်းလို့မရသေးဘူးဆိုပြီးတော့ပြောရတဲ့ကျွန်တော်တို့ကတော့ဒီကော်မရှင်ကိုတော့ကျွန်တော်တို့ကအိုက်ကနေပြီးတော့ဆက်သွယ်ပြီးတော့ကျွန်တော်တို့ကမလုပ်ဘူးလုပ်တဲ့အခါမှာကျွန်တော်ပါတီတို့ဒီကန်ဒီဒိတ်တို့နဲ့ပဲကျွန်တော်တို့ကသူတို့ဘက်ကပဲတိုက်ရိုက်ဒီသတင်းတွေရယူတာပဲလုပ်တယ
်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုစစ်ဆိုးရပိုင်းသတင်းစာတွေမှာဖော်ပြတယ်ဆိုပေမဲ့ပို့ပြီးတော့စုံစုံလင်းလင်းသိနိုင်ဖို့ရွေးကောက်ပွဲကော်မရှင်စီကိုဆက်သွယ်မေးမြန်းကြတဲ့အခါတိုင်းဘာမှအကြောင်းမထူတာကြောင့်တဲ့ဂျာနယ်တော်တော်များများကကော်မရှင်စီကိုဆက်သွယ်မလုပ်ကြတော့ဘူးလို့ဆိုပါတယ
်။မီဒီယာသမားတွေကတော့မချင်းကပ်ဘူးတော့မဟုတ်ပါဘူးချင်းကပ်ပါတယ်။ရသလောက်တော့ပေါ်ပြတာပဲ။ဒါပေမဲ့အခွင့်အရေးမရလေလို့ဒါသူတို့ပြည့်ပြည့်စုံစုံအသက်ပိုင်းကမပေါ်ပြနိုင်တာပဲ။သူတို့ဘက်ကအခုလုပ်နေဆိုတော့ဒါပုံမှန်လေးနဲ့ဓာတ်ရီလုပ်နေဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့အနောက်ဆုံးပြေးဖို့တော့ကောင်းတယ
်။ရန်ကုန်ကအပတ်စဉ်ထုတ်ဂျာနယ်သတင်းသမားတဦးပြောခဲ့တာပါ။ရွေးကောက်ပွဲကော်မရှင်နဲ့ဆက်ဆံလုပ်ကိုင်ရတာကိုစိတ်ပြည့်နေကြတာသတင်းလောကတစ်ခုတည်းမဟုတ်ပါဘူး။ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေကလည်းစိတ်ပြက်နေတာပါ
ရွေးကောက်ကော်မရှင်နဲ့ပတ်သက်လို့ကတော့ကျွန်တော်သိချင်တာရှိတာတွေကိုသူတို့ကပေးနိုင်တယ်လို့တော့ပြောတယ်ဗျာဒါပေမဲ့တကယ်တောင်းတဲ့ခါကျတော့လုပ်ငန်းစဉ်အဆင့်ဆင့်တွေကများနေတယ်များတဲ့အပြင်ကိုသူတို့ကအချက်လက်တွေကအချိန်မီစုဆောင်းထားတာမရှိဘူးဖြစ်နေတယ်ဗျာအဲ့တော့ကျွန်တော်တို့ကတိတ်ပြီးအားမကိုးတော့ဘူးဗျာအားမကိုးဘဲနဲ့ကိုယ့်အကူပဲပြည်သူကြားဆင်းပြီးတော့ပဲလှုပ်ရှားမှုတွေလုပ်ရတော့တာပဲကိုယ့်အကူပဲဆာဗေးလုပ်ရတော့တာပဲ
အဲ့ဒါကတော့ပြည်တော်စုဒီမိုကရေစီပါတီ UDP ကထွေထွေတွင်းရင်မှုဥသိမ့်တင်အောင်ပြောခဲ့တာပါသူဟာရန်ကုန်တိုင်းတာမွေမြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ပွဲကိုဝင်ပြိုင်မဲ့သူပါရွေးကောက်ပွဲကော်မရှင်ကလွတ်တော်ကိုယ်စားလှယ်လောင်းနေရဲ့အမည်စင်းတွေကိုထုတ်ပြန်တဲ့နေရာမှာလဲကြေကြေပြတ်ပြတ်နဲ့ပြည်သူတွေအလွယ်တကူသိနိုင်အောင်မလုပ်လို့လွတ်တော်ကိုယ်စားလှယ်လောင်းနေတဲ့မဲဆန္ဒရှင်ပြည်သူတွေအကြားအဆက်ဆက်ရှိဖို့ခက်ခဲနေတယ်လို့ဥသိမ့်တင်အောင်ကရှင်းပြပါတယ
်အခုကျွန်တော်တို့ဥက္ကဋ္ဌကိုသိန်းသေးပေါ့ဗျာဘကိုးမျိုးနဲ့မျိုးသားလွတ်တော်မှာသူဝင်ပြိုင်မှုသူရဲ့မဲဆန္ဒနဲ့ကြီးလက်တွေကိုဆင်းတဲ့အခါကျတော့အဲ့ကြီးလက်တွေမှာရှိတဲ့ဒီရက်ကွက်ကော်မရှင်ရုံးတွေမှာဝင်ပြိုင်မဲ့ကိုယ်စားလောင်းတွေကိုကတ်မထားဘူးဗျကတ်မထားကြတော့ပေးရမယ့်မဲဆန္ဒရှင်ပြည်သူတွေကဘသူ့ကိုပေးရမှန်းအခုချိန်ထိမသိဘူးဖြစ်နေအဲ့တော့ရက်ကွက်ကော်မရှင်တွေရုံးတွေတိုင်းမှာဝင်ပြိုင်မဲ့ကိုယ်စားလောင်းတွေကိုတော့အားလုံးကပြည့်ပြည့်စုံစုံဖော်ပြတဲ့နယ်လို့ကျွန်တော်တို့ကတောင်းဆိုချင်တယ်ဗျ
ကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကျင်းပဖို့ရက်ကိုတတ်မှတ်ခဲ့တာကလည်းအချိန်တိုးကော်မရှင်ရဲ့စီကံတတ်မှတ်ချက်တွေနဲ့ညွှန်ကြားချက်တွေကလည်းများရတဲ့အချိန်တွင်းဘောင်ဝင်အောင်လုပ်နိုင်ရေးစီစဉ်ပြန်တော့လေကော်မရှင်ရဲ့ရုံးလုပ်ငန်းအဆင့်ဆင့်ကြန့်ကြာမှုတွေကြောင့်ခရီးမတွင်းစတဲ့အခက်အခဲတွေကြောင့်ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့ပါတီတွေကရွေးကောက်ပွဲကော်မရှင်ကိုစိတ်ပြက်ညှဉ်းညူတဲ့အတန်တွေတောက်လျှောက်ထွက်ပေါ်နေတဲ့အချိန်မှာပဲသတင်းမီဒီယာတွေကလည်းရွေးကောက်ပွဲကော်မရှင်ရဲ့လုပ်ပုံကိုင်မှုတွေကိုဝေဖန်လာနေတာကြောင့်တကယ်ရွေးကောက်ပွဲကာလမှာဘလို့အခက်အခဲတွေထပ်ပြီးတော့ကြုံတွေ့ရအောင်မလဲဆိုပြီးတော့စိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျာ